၆ရင်းနှံမြေအလုသမားတွေရဲ့အကြမ်းမဖက်အာဏာပိဆိုင်တဲ့ CDM လှုပ်ရှားမှုတလကျော်လာနေပြီးအလုပြန်ဆင်းဖို့အကြောင်းမရှိဘူးလို့တက်ကြွလှုပ်ရှားသူတဦးက VOA ကိုပြောပါတယ်။၆ရင်းနှံမြေကအလုသမားတွေရဲ့အလုမတက်ရင်လှုပ်ရှားမှုအခြေအနေကိုပြောပြပေးပါမယ်ရှင်။ကျမခွာညိုပါ၆မြို့ရင်းနှံမြေအလုသမားတွေဟာစစ်ဖက်ကအုပ်ချုပ်မှုကိုမလိုလားတဲ့အတွက်အလုမစင်းတော့ပဲအကြမ်းမဖက်အာဏာပိဆိုင်ရေး CDM လှုပ်ရှားမှုမှာပါဝင်နေကြပါတယ်။ဒီကနေ့အထိ CDM လှုပ်ရှားမှုအပြည့်အဝအောင်မြင်နေဆဲဖြစ်တယ်လို့၆ရင်းနှံမြေကအလုသမားရေးတက်ကြွလှုပ်ရှားသူမက်ပွင်ကဗီဒီယိုရေးကိုပြောပါတယ်
။ရင်းနှံမြေရသပိတ်ချင်နေရတော့အခု CDM ဝန်ထမ်းတွေကတော့မြေတို့ပဲဖိအားပေးစီကမူဆိုပြီးတော့ CDM တော့အခုချိန်ထိအောင်မြင်နေတာပဲ၆ရင်းနှံမြေမှာတော့ထွက်သွားတာမရှိဘူး။တယောက်မှမရှိဘူးမစင်ဘူးရှင်တော့
၆မြို့ပါဝင်ရင်းနှံမြေမြို့ကဝန်ထမ်းတွေဟာအင်္ဂလိပ်ကိုလိုနီလက်ထက်ကလေးကစလို့ယာရုအစင်လိုက်တတ်မှတ်ဆောက်လုပ်ပေးထားတဲ့ဝန်ထမ်းအင်အားတွေမှာအစဉ်တစိုက်နေထိုင်လာခဲ့ကြတာပါမိဘတူဦးကွယ်လွန်သည်ဖြစ်စေအငိမ့်စားယူသွားသည်ဖြစ်စေမိဘနာမည်ကနေလက်ရှိရင်းနှံမြေဝန်ထမ်းဖြစ်လာတဲ့သာသမီတူဦးကအဲ့ဒီအိမ်ကိုနာမည်လွှဲပြောင်းပြီးတော့ဆက်လက်နေထိုင်ကြပါတယ်CDM ပါဝင်တဲ့မိအထဝန်တန်းတွေနေအိမ်တွေကနေနှင်ထုတ်ခံနေရချိန်မှာလက်ရှိဝန်တန်းအိမ်ယာတွေမှာနေကြပြီး CDM လှုပ်ရှားနေတဲ့ရင်းနှံမြေအလုပ်သမားတွေရဲ့ရှေ့ဆက်နေထိုင်ရေးကရောဘယ်လိုရှိလာနိုင်တယ်လဲလို့မေးတဲ့အခါမှာမက်ပွင်ကအခုလိုရှင်းပြပါတယ်
အမွေဆက်ခံတဲ့ပြီးတကယ်ဆိုကျမတို့ကဒီအိမ်ယာတွေမှာပဲဟိုစင်ကဲစင်ကဲခေနံမေသသမိနံမေအဲပေါ့နော်အဲ့အားနေပေါ့စင်ကဲစင်ကဲနှစ်ပေါင်း60 90 ठी ဒီအိမ်ပန်ဝိုင်းပိုင် ठी မနေနိုင်တဲ့အတွက်ဒီရာပဲမိခိုနေခဲ့ရတဲ့အပေါ်မှာဒီချိန်မှာဖြစ်ကောင်းစီကဖိအားပေးလာလို့ဖိရမယ်ဆိုရင်ဟိုတဲတိုင်းယာတွေထိုးပြီးတော့စီစဉ်လုပ်ထားတာရှိတယ်စီဒီယံဝန်ထမ်းတွေကိုလည်းဆက်ပြီးတောင်းထားဖို့လိုအပ်တယ်ကျမတို့ကရင်းနှံမြေကအလုပ်သမားဝန်ထမ်းကများတဲ့အတွက်လက်ရှိမှာကငွေကြေးအားရဲ့လုံလောက်ကိုမရှိသေးဘူးပေါ့ရှင
်မန်းတမယာကန်ဘက်ကဝန်ထမ်းတွေကိုလည်း16ရက်နေ့နောက်ဆုံးထားအလုပ်ပြန်ဝင်ကြဖို့နဲ့အလုပ်ပြန်မစင်းမဲ့ဝန်ထမ်းတွေကိုနေအိမ်တွေကနေဖယ်ပေးဖို့သတင်းတွေထွက်ပေါ်နေပါတယ်အလုပ်သမားတွေကတော့နေအိမ်တွေကနေစင်ပေးဖို့တညီတညွတ်ထဲဆုံးဖြတ်ထားကြတယ်လို့မက်ပွင်ကပဲပြောပါတယ်အခုလိုအကြမ်းမဖက်စန့်ကျင်ရေးလှုပ်ရှားမှုအဖြစ်ရင်းနှံမြေဝန်ထမ်းတွေတညီတညွတ်ထဲအလုံးမစင်ပဲနေကြတာနဲ့တစ်ချိန်တည်းတခြားအစိုးရဝန်ထမ်းတွေနဲ့အရသားတွေလည်းရင်းနှံမြေဝန်ထမ်းတွေနဲ့အတူစန္ဒပြပွဲတွေကိုကျင်းပခဲ့ကြတာပါဒါပေမဲ့လည်းမတ်လ13ရက်စနေနေ့က6မြို့ပေါ်မှာအကြမ်းဖက်ဖြုတ်ခွဲမှုတွေပြစ်ခတ်မှုတွေနဲ့အတူလူတဦးလည်းထိမှန်သေဆုံးခဲ့ပါတယ်။ဒါကြောင့်တနင်္လာနေ့မှာတော့အရင်လိုစုရထားပြီးတစုတဝေးတဲ့စန္ဒပြတာမျိုးတွေရက်ကွက်အလိုက်သူ့အစုနဲ့သူစန့်ကျင်ကန့်ကွက်တာမျိုးတွေနေရာအနှံ့မှာရှိခဲ့တယ်လို့လည်းမပွင့်ကပြောပါတယ်
။73ရက်နေ့ကပြစ်ခတ်ဖြုတ်ခွင်းပြီးဘလောက်ကြီးပဲဖြစ်ကောင်စီကဖိနှိပ်ဖိနှိပ်ကျမတို့ကရတဲ့နေရာကနေပြီးတော့စန္ဒပြပွဲရှိတယ်။မြို့ထဲမှာဆိုရင်လည်းကျမတို့ကမြို့ထဲလို့ခေါ်တဲ့ဘူးဖို့လာကြီးတခင်ဖို့လာကြီးကြောက်တိုင်းသူရမှာရှိတဲ့လမ်းမတော်လမ်းနေမှာရက်ွက်လမ်းနေမှာသာသနာ့ဘိမှန်လမ်းနေမှာဟိုပြီးခင်ဆောက်ရှောက်ရေးဆိုတဲ့လမ်းနေပေါ်မှာလေဆန္ဒပြအဖွဲ့ရှိတယ်လို့6ဖက်6ဖက်လို့ခေါ်တဲ့ရင်းနံဝင်တန်းအိမ်ယာကြီးအများဆုံးနေထိုင်တဲ့နေရာတွေမှာရက်ွက်1နှစ်အမှတ်1 2 3 4ရက်ွက်အတွင်းထဲမှာလေကျမတို့ဆန္ဒပြကြတယ်အဲ့လိုဆန္ဒပြတဲ့အချိန်မှာစစ်ကောင်စီကသားတွေနဲ့ရဲတပ်ဖွဲ့တွေကနေပြီးတော့လမ်းကျူလမ်းကြားရဲ့ထိတ်တွေဝင်လို့မရတဲ့နေရာတွေကနေပြီးတော့တနက်ကြီးစံနေနဲ့ထောက်ပြန်ပြီးပြစ်ခတ်တာတော့ဒီနေ့ရှိခဲ့တယ်ဒီနေ့ချီရှိခဲ့တယ်ပေါ့ရှင်ဟုတ
်ဖေဖော်ဝါရီလ9ရက်နေ့ကစလို့စက်တိုက်စန္ဒပြကန့်ကွက်ပွဲတွေရှိလာခဲ့တဲ့6မြို့မှာမတ်လ13ရက်နေ့ကတော့စန္ဒပြပွဲမှာမပါဝင်ဘဲအရသာတဦးပြစ်ခတ်ခံရပြီးသေဆုံးခဲ့ရတာဖြစ်ပါတယ
်73ရက်နေ့မှာ23ဦးလုံးအဖမ်းခံလိုက်ရတယ်အဲ့ဒီဖမ်းခံရတဲ့အချိန်မှာမိန်းကလေးက3ဦးပါတယ်ယောက်ျားလေးက20 23ဦးဖမ်းပြီးတော့တယောက်ကတော့စုံပါသွားတယ်ကြာဆုံးသွားတဲ့ကိုဝင်းဖြူအောင်ခကိုကြောင်လေးဟာအသက်40နှစ်ရှိတယ်ကိုကြောင်လေးကကားသမားကြောက်ပတောင်းကနေကုန်ချပြီးပြန်လာတဲ့ကားဖြစ်ကားတကားကိုဖွင့်ပြီးဆင်းလိုက်တဲ့အချိန်မှာသူတို့ကကြည်အစ်စ်နဲ့ပြစ်ချလိုက်တာပဲအတိမှာသူတို့ပြစ်တဲ့အချိန်မှာလမ်းမပေါ်မှာလူကားဦးအဆုံမိတဲ့အချိန်ဖြစ်မရှိဘူ
းခွဲလွန်သူကိုဝင်းဖြူအောင်ခကိုကြောင်လေးရဲ့တင်းငွေနေကစာပနခကြီးမှာရာပေါင်းများစွာသောလိုက်ပါပို့ဆောင်သူတွေဟာလက်သုံးချောင်းထောင်ပြီးလိုက်ပါပို့ဆောင်ခဲ့ကြတာကိုလည်းလူမှုကွန်ရက်စာမျက်နှာမှာတွေ့ရပါတယ်ရှင်။ဒီမှာခွာညိုပါ